ရန်ကုန်နဲ့မန္တလေးပါဝင်နိုင်ငံတော်ကမြို့တွေမှာဆက်အနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်၄ယောက်သေဆုံးသွားခဲ့ပါတယ်။တောင်မွေပါဝင်တချို့မြို့နယ်တွေကရက်ွက်တွေလမ်းတွေထဲကိုဝင်ရောက်ပြီးတော့ပစ်ခတ်ချင်းချောက်တာတွေလုပ်ခဲ့သလိုကားတွေကိုလည်းဖျက်ဆီးခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့တာကြောင့်ဒီနေ့မှဆန္ဒပြတဲ့သူ၄ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်။ဆန္ဒပြပွဲတွေဟာမြို့နယ်တချို့မှာပဲဂျူကြားဂျူကြားရှိနေခဲ့ပြီးဒါကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေနှင်းခဲ့လို့တာဂီဒတောင်ဥကလာတာမွေနဲ့လိုင်မြို့နယ်တွေမှာတယောက်စီသေဆုံးခဲ့တာပါတာမွေမြို့နယ်ကြောင်မြောင်းကမြို့တစ်နှစ်လန်းထိပ်မှာဒီနေ့နေ့လယ်ပိုင်းကလူငယ်တဦးပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တာမွေမြို့နယ်မှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ
်ကြောင်မြောင်းကတော့ဒီကလေးတစ်ယောက်ကတော့ဗျာဒီမြို့တစ်နှစ်လန်းထိပ်မှာဒီ hot shot ပဲကောင်းတယ်ပစ်ခတ်နိုင်ရတယ်အဲ့နာအိုင်းနာမှာပဲတခါလေးဆုံးသွားတာနော်27နှစ်လောက်ကြာတယ်ဟုတ်ကလေးကောင်းလေးပြောဆိုပါတယ်မနေ့ညဒီမှာဝင်ကျန်းထားတယ်မနေ့ကလည်းချစ်ခတ်ထားတယ်ဒါကြောင့်မင်းကြီးကတပိတ်ကအဲကြောင်ကြောင်လေးမှာမရှိဘူးလို့ပြောတယ်ဒီငယ်တရောင်းဆယ်ဆိတ်လောက်တော့စုစုပြီးတော့ရှိတော့အဲ့တော့အဲ့ဒါကိုကဝင်ပလိုင်းဝင်ချစ်ချောက်လာတယ်ဆန္ဒပြဖို့လုပ်တယ်တော့မှန်တယ်မပြအောင်မပြသေးပါဘူးဒီတိုင်းပဲသူတို့ဒီလူလေးစုလေးလည်းရှိသေးတယ်အဲ့မှာပြစ်တာပဲပြစ်တယ်အတင်းဆုံးအတန်မုန်းကြီးပေါ့လေပထမတော့ဒေါ်ပါကြီးလိုပါနဲ့ဒါနဲ့တကယ်ကျတော့ကြီးအစ်စ်နဲ့ဖြစ်တာပေါ့ဟ
ာကောက်တဲ့ဝင်ရင်
ဒါပြင်လုံလုံရေးအာနာပိုင်းလေးဟာရက်ွက်တွေလမ်းနေတဲ့ကိုဝင်ပြီးပြစ်ခတ်တာတွေချင်းကြောက်ပြောဆိုတာတွေလုပ်ခဲ့သလိုလုံလုံရေးရတားဆီးထားတဲ့အကာရံတွေကိုလည်းရက်ွက်နေပြည်သူတွေကိုအတင်းဖယ်ရှားခိုင်းတာတွေရှိခဲ့ပါတယ်။တမွေမြို့နယ်တဲက168လမ်းမှာဆိုရင်လေလမ်းမမှာရပ်ထားတဲ့ကားတွေကိုဘူဒိုဇာနဲ့ထိုးသွားတာကြောင့်ကားတွေအတော်များများထိခိုက်ပျက်စီးသွားခဲ့တယ်လို့ပြောပါတယ
်။မနေ့ပိုင်းတည်းကဈေးထဲဒီမှာလူလူလူတွေကိုတင်းခေါ်ပြီးတော့အကျဉ်းကာရံတွေအတင်းဖယ်ခိုင်းတာတွေလုပ်တယ်။အခုဒီကတော့ကားတွေအစီးတော်တော်များတယ်ကျွန်တော်တို့နဲ့မှာအတားစီပြင်မထားဘူးလို့ဆိုပြီးတော့အဲ့ဒါကြီးခေတာဆိုအကြောင်းပြပြီးတော့သူ့ကဘေးမှာရပ်ထားတဲ့ကားတွေကိုလည်းအစီး40ကျော်ကျွန်တော်ချက်စီးသွားတယ်အဲ့ဒီတိုင်းထိုးချပြီးတော့
ဒါပြင်တာဂီရာမြို့နယ်6ရပ်ကွက်အတွင်းမှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့အဒီဘက်ကဒီနေ့ညနေပိုင်းမှာပြစ်ခတ်နေနေတာကြောင့်တယောက်တည်ဆုံးပြီးတော့မြို့သမီးတူပါဝင်3ယောက်ထံရရသွားခဲ့တယ်လို့လည်းသိရပါဗျာအ
ူလေးရုပ်ပြင်းတော့
ဒါပြင်လမ်းဘေးမှာရပ်ထားတဲ့ကားတစ်စီးရဲ့မှန်ကိုရိုက်ခွဲဖျက်ဆီးနေတာကိုလည်း Facebook လူမှုကွန်ရက်တွေမှာတွေ့ကြရပါတယ်။ကားမဲအ
ောင်ရိုက်ခွဲတာ။ကားမဲ
အောင်ရိုက်ခွဲ။မန္တလေးမှာတော့မြောင်းတောင်တိုက်ကတန်ကားတွေဥဆောင်ပြီးတော့မြောင်းတောင်တပိတ်စစ်ကြောင်းကဒီနေ့မှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းဆိုင်းပုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ညဉ့်ညံ့စွာဆန္ဒပြခဲ့ကြပါတယ်။တချိန်တည်းမှာပဲအကြမ်းမဖက်အာနာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့မန္တလေးကရထားပို့ဆောင်ရေးဝန်ထမ်းတွေကိုသူတို့ရဲ့ဝန်ထမ်းအရာတွေကနေမတ်လ22ရက်နေ့နောက်ဆုံးဖယ်ပေးဖို့ပြောထားတာကြောင့်ဝန်ထမ်းတွေဟာသူတို့ရဲ့နေအိမ်တွေကနေစတင်ပြောင်းရွှေ့နေကြပြီးတော့မြို့ကန်ပြည်သူတွေကလည်းကူညီနေကြတယ်လို့သိရပါတယ်။ပဲခူးမြို့ဘက်မှာဆိုရင်လည်းပဲခူးမြို့စစ်တော်တွင်းမှာစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်၄ယောက်ထပ်မံထိခိုက်ဒဏ်ရာရသွားခဲ့တယ်လို့သိရပါတယ်။အခုလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကရက်ွက်တွေတဲကိုဝင်ရောက်ပစ်ခတ်တာတွေကြောင့်လူတွေရဲ့ဘဝတွေဟာဘေးကင်းလုံခြုံမှုမရှိတော့ဘူးလို့လည်းတာမွေမြို့ကန်ကပြောပါတယ
်။အခုကတော့ပြောရရင်တော့လုံအောင်အထုခုနပြောသလိုပါနော်။လုံခြုံဆန္ဒပြတဲ့တပိတ်ချဲရပါရင်ပါဝင်နေတဲ့သူတွေမှမဟုတ်ပါဘူး။သူရက်ွက်တွေပြည်သူကိုယ်တိုင်လည်းမလုံခြုံပါဘူးကွာ။ဘယ်သူမှအိနေနေလည်းမလုံခြုံ၊အိထွက်လည်းမလုံခြုံ။အပြင်ထွက်တဲ့လူကတော့ဟိုမလုံခြုံဘူးဖြစ်လေ။အိနေကလည်းလုံခြုံနေတော့ဟုတ်ပါတော့။ဒါတော့ဒီကညဘက်မကြီးဘူး။သူကအခုကဘာမှအခုရည်လည်းမရှိဘူးသူတရားလက်လုပ်ပဲဝင်းရင်မလို့ထွက်ရင်မလို့ထွက်ပြီးတော့လုံချင်လို့လုံခေါ်တယ်ခေါ်ပန်းရင်ခံရရှိရအဲ့လိုလုပ်တာပေါ့နော်စိုင်းဒီပါလေဆိုတော့ဝင်လုံချင်လို့လည်းလုပ်နေတဲ့အခါကျတော့ပေးချာတာပြောရတော့လုံးဝကိုကျွန်တော်ကဟိုမလုံမချုံဖြစ်နေတဲ့အနေထားပေးချာတယ်နိုင်ငံရဲ့ဒီစစ်တပ်နဲ့ရေးဆောင်တယ်လို့မချုံဖြစ်နေတာပေါ့နော်တို့ကတော့ပေးချာတယ
်ဖေဗူလာတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်အခုဆိုရင်တည်ဆုံးသူဥယေဟာ140ကျော်သွားပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ